ီတစ်ပတ်တော့ 3D printing လို့ခေါ်တဲ့သုံးပတ်မြင်ပုံရိပ်တွေထုတ်လုပ်တဲ့နည်းပညာနဲ့ဒီနည်းပညာတွင်ကျယ်လာပုံတွေကိုပြောပြပေးမှာပါ 3D ပုံလိပ်တာကို additive manufacturing လို့လည်းခေါ်နိုင်တယ်လို့စက်ထဲသွင်းထားတဲ့အချက်လက်တွေကနေတဆင့်အလျားအနအမြင့်ဘက်သုံးဘက်စလုံးမြင်နိုင်တဲ့ပုံတူရုပ်ကြွတွေကိုထုတ်လုပ်ပေးတာဖြစ်တယ်လို့ 3D printing နည်းပညာနဲ့ American အာကာသစူးစမ်းရေးအဖွဲ့ NASA မှာသုတေသနလုပ်တဲ့ဒေါက်တာပရိဒါတင်ကပြောပါတယ်
3D ပုံနှိပ်နည်းပညာကို1984ခုနှစ်မှာစပြီးတော့ထွင်ခဲ့ပါတယ်အဲတော့ Stereo Lithography လို့ခေါ်ပါတယ်စတီရီယိုဆိုတာသုံးပဲ့မြင်လစ်တိုဆိုတာလက်တင်စကားပုံနှိပ်ခြင်းပေါ့နော်အဲ့တော့သုံးပဲ့မြင်ပုံနှိပ်ခြင်း 3D ပုံနှိပ်ရဲ့အခြေခံကတော့လွယ်လွယ်လေးစဉ်းစားကြည့်လို့ရှိရင်ပါမုံအလုံးတစ်ခုကိုဓာတ်နဲ့ပါပါလေးတလွှာစီပိုင်းလိုက်အဲ့ဒီအလွှာတလွှာစီကိုပြန်ပြီးထပ်လိုက်လို့ရှိရင်ပါမုံတစ်ခုလုံးပြန်ဖြစ်သွားတဲ့အတိုင်းပဲဒီ 3D ပုံနှိပ်ကပါလဲဆိုလို့ရှိရင်တလွှာစီလှုပ်ထားတဲ့ပစ္စည်းကိုပြန်ပြီးတော့ထပ်ယူလိုက်ပြီးကိုလိုချင်တဲ့ပစ္စည်းပြန်ဖြစ်သွားတာပါပဲဒီပုံနှိပ်ရဲ့အခြေခံကလည်းပစ္စည်းကိုအလွန်တရာမှပါလွာတဲ့တတ်ထုလို့လုပ်လို့ရတယ်ပလတ်စတစ်ရာဘာကိုတလွှာစီထပ်ယူလိုက်ပါတယ်အဲ့တော့တလွှာစီထပ်တဲ့အချိန်မှာဒီတတ်ထုတွေဒီပလတ်စတစ်တွေကအရေးပေါ်ကနေပြီးတော့ခဲဖြစ်တဲ့အတွက်မူလပစ္စည်းကိုအလွှာလိုက်ထပ်သွားတာဖြစ်ပါတယ
်ဒီသုံးဖက်မြင်ပုံနှိပ်တာတွေကိုဘယ်မှာအဓိကသုံးတာပါလဲ
သုံးဖက်မြင်ပုံနှိပ်တဲ့ဟာနေရာတကာမှာသုံးပါတယ်ဘဲမစာတုံးလဲဆိုလို့ရှိရင်ဆက်မှုလက်မှုမှာအရင်တုန်းက CNC machine ပေါ့နော် injection molding နဲ့လုပ်တာ CNC machine ကဒီတတ်ထုပစ္စည်းတစ်ခုကိုဆက်နဲ့တစ်ခုစီပုံဖော်ယူမဲ့အစားတတ်ထုကိုအရေးဖြစ်ပြီးတော့ပုံဖော်ယူတဲ့အတွက်ဆက်မှုလူသုံးကုန်ပစ္စည်းတွေတုံးတဲ့နေရာမှာအများဆုံးတုံးပါတယ်နောက်ကားဒီဇိုင်းလေးမြန်ဒီဇိုင်းတုံးနေပါတယ်ဟိုရွှေငွေလက်ဝတ်ယန္နာလုပ်တဲ့ပဒိန်လုပ်ငန်းကအစားနောက်ဆုံးပေါ်တိတ်ပန်ဆက်မှုသုတေသနရဲ့နောက်ပြီးစေပညာမှာအလွန်တရာမှအတုံးဝင်တဲ့နည်းပညာတစ်ခုပ
ါစေပညာဘက်မှာတောင်းတာနဲ့ပတ်သက်ပြီးတော့ဗောနော်ဥပမာလေးတစ်ခုပြပြီးပြောပြပေးပါလား
စေပညာနဲ့ပတ်သက်တဲ့စိတ်ဝင်စားဖို့ကောင်းတာတစ်ခုကတော့ခြေတူးလက်တူးလုပ်တဲ့နေရာမှာအတော်ကိုအတုံးဝင်ပါတယ်နောက်တစ်ခုကဖြင့်1996ခုနှစ်လောက်မှာဗောနော်ဒီ Wake Forest Institute for Regenerative Medicine ဒီအစိတူတည်တနာဌာနတစ်ခုမှာ C8 ရဲ့အနားမှာကြောက်ကတ်ဆဲလ်လေးကိုပွားယူပြီးတော့ဒီ C8 တစ်ခုကိုမွေးပေးလိုက်ပါတယ်အဲ့ဒါကို urinary bladder augmentation လို့ခေါ်ပါတယ်ဒီ urinary bladder augmentation မှာ 3D ပုံနှိပ်တဲ့ဟာအာတော်တော်ကိုအသုံးဝင်ပါတယ်နောက်တစ်ခုကလွန်ခဲ့တဲ့10နှစ်လောက်ကစပြီးတော့တရိတ်ဆန်တွေရဲ့ကြောက်ကတ်မှာသွေးနဲ့ဆီးကိုစည်ယူနိုင်တဲ့ကြောက်ကတ်အတုပေါ့နော်အဲ့ဒါကို 3D ပုံနှိပ်နဲ့ကြောက်ကတ်အတုလုပ်ပြီးစူးစမ်းတာတော်တော်ကိုအောင်မြင်နေပြီနောက်လွန်ခဲ့တဲ့10နှစ်လောက်ကသွေးဆဲလ်လေးတွေကိုကွန်းက 3D ပုံနှိပ်ဆက်ရဲ့ပလတ်စတစ်အရေးအစားဒါမှမဟုတ်လို့ရှိရင်ဟိုတတ်ထုအမုံအစားဒီသွေးဆဲလ်ကိုအဲ့ဒီ nozzle ကောင်းထဲမှာတစ်ဖြည်းဖြည်းချင်းတစ်လုံးစီတစ်လုံးစီသွေးဆဲလ်လေးကိုပုံနှိပ်ယူပြီးတဲ့အခါကျလို့ရှိရင်သွေးဥလေးတွေကိုပုံဖော်ယူလို့ရတဲ့ technology ပေါ်ပါပြီအဲ့ဒါကို bio printing technology လို့ခေါ်ပါတယ်ဒါပြတ်ဒီဆက်ကို bio printer လို့ခေါ်ပါတယ်အခုဒီဟာကိုစပြီးတော့စေတုတေသနလုပ်ငန်းမှာအောင်မြင်နေတယ်လို့လည်းသိရပါတယ်
ဒီ NASA မှာကဒီ 3D ပုံနှိပ်ပညာကိုသုံးပြီးတော့ထူးထူးခြားခြားလောက်တာလေးတွေလောက်တဲ့ပစ္စည်းလေးတွေပေါ့နော်ဘာတွေရှိလဲနည်းနည်းပြောပြပေးပါ
ကျွန်တော်တို့ NASA မှာစဉ်းစားတာပါလဲဆိုလို့ရှိရင်ဒုံးပြတစ်ခုကိုပြစ်တင်လိုက်ပြီးတဲ့အခါတပွားဥပမာအပြင်အင်္ဂါဂျိုသွားတယ်ဆိုပါဆိုသွားနေတဲ့ခရီးစဉ်အတွင်းမှာဒီပါလာတဲ့တိပ်ပံဆက်ပစ္စည်းပဲဖြစ်ဖြစ်ဒီဒုံးအာကာသယာဉ်ပဲဖြစ်ဖြစ်ပစ္စည်းတစ်ခုချိုရင်းသွားမယ်ဆိုလို့ရှိရင်သူက spare parts တွေထည့်ရမယ်လေအဲ့တော့ပြက်သွားတဲ့ပစ္စည်းကိုအစားထိုးဖို့အတွက်ပစ္စည်းဆိုတော့ဘယ်ပစ္စည်းပြက်မလဲဆိုတာမသိတဲ့အတွက်စဉ်းစားတဲ့အခါကျတော့ဒီ spare parts ရဲ့ပုံစံကို 3D ပုံနှိပ်တဲ့ file တွေပေါ့နော်ဒီဇိုင်းဆရာကအကုန်လုံးဒီဇိုင်းတွေဆွဲပြီးတော့ထည့်ပေးလိုက်တယ်ပြီးတော့အဲ့ဒီ 3D ပုံနှိပ်ဆက်ကိုအာကာသယာဉ်ပေါ်မှာယူသွားမယ်အဲ့တော့ဒုံးတစ်ခုပြက်ပြီဆိုလို့ရှိရင်အဲ့ပြက်တဲ့ဟာရဲ့ computer file ကိုထုတ်အဲ့ဒီ file ကိုဒီကွနာ 3D ပုံနှိပ်တဲ့ဆက်ကိုထည့်ပေးလိုက်ထည့်ပေးလိုက်ပြီလို့ရှိလို့ရှိရင်ပြက်သွားတဲ့ဆက်ပစ္စည်းကိုအဲ့နေရာမှာအစားထိုးလို့ရတယ်ပေါ့နော
်ကိုရင်သူတေသနာလုပ်ခဲ့တာတစ်ခုလောက်ကိုပြောပြပေးပါဦးန
ော်ကျွန်တော်လွန်ခဲ့တဲ့10နှစ်လောက်ကသူတေသနာလုပ်တာပစ္စည်းတစ်ခုလုံးကို fiber optic ဆိုတဲ့ဖန်မြင်လေးတွေဒါမှမဟုတ်လို့ရှိလို့ရှိရင် electronic ပစ္စည်းတွေဝိုင်ယာတွေမော်တာအသေးလေးတွေကိုဒီပုံနှိပ်နေတဲ့အချိန်ထဲမှာပဲတခါတည်း ပုံနှိပ်နေတဲ့ set ထဲမှာပဲဒီဟာကိုမြုပ်ပြီးတော့ embedded printing လို့ခေါ်ပါတယ်အဲ့တော့ပုံဖော်ယူလိုက်တာပါအဲ့တော့ပုံဖော်ယူလိုက်တဲ့အခါကျ set တစ်ခုလုံးလေးရာအထဲမှာလည်းဟိုလိုချင်တဲ့လေဆာကောမော်တာရောလျှက်စစ်ဝါယာကြိုးတွေရောတခါတည်းအကုန်လုံးတွဲပြီးသားပါပြီးတော့ set တစ်ခုလုံးထုတ်ယူလို့ရအောင်ကြိုးစားတဲ့သူတေသနာလုပ်ခဲ့ဖို့ပါတယ
်ဒီ 3D ပုံနှိပ်ဆက်နဲ့ပတ်သက်ပြီးတော့လူအများတုံးမယ်ဆိုရင်ဘာတွေလိုအပ်တယ်ဆိုတာလည်းနည်းနည်းပြောပြပေးပါ
အော်ဥပမာအားဖြင့်ဟိုအနုပညာဘိုင်းမှာဟိုဘဘူးဆရာတွေကထုမဲ့ကြောက်အစားသူကပလတ်စတစ်လေးနဲ့ပုံဖော်ယူလိုက်လို့ရတယ်လူတယောက်ရဲ့ရုပ်ထုလုပ်ချင်တယ်ဆိုလို့ရှိရင်စတီရီယိုဂရမ်နဲ့ဓာတ်ပုံရိုက်လိုက်ဒီကက်ဒီဇိုင်းနဲ့အဲ့ဒီမျက်နှာကိုပုံဖော်ဟို 3D ပုံနှိပ်ဆက်ထဲကိုထည့်လိုက်လို့ရှိရင်အဲ့ဒီလူရဲ့တကူလုံးပုံပြန်ပြီးတော့ပုံဖော်ယူလို့ရပါတယ်အတော်တော်ကိုအသုံးဝင်ပါတယ်အခုအနောက်တိုင်းမှာတော့ဒီပဋိင္ဆရာတွေကရွှေငွေနဲ့ဒီလက်ဝေရဏရေထုတ်တဲ့အခါကျတော့ဒီ 3D ပုံနှိပ်လုပ်ငန်းနဲ့ဒီ plastic clay နဲ့ပထမလှုပ်ကြည့်လိုက်တယ်လှုပ်ကြည့်လိုက်လို့ကြိုက်ပြီဆိုလို့ရှိရင်အဲ့ဒီ 3D ပုံနှိပ်တဲ့ဟာမှာဒီရွှေငွေကိုအမုံလေးတွေပထမဦးဆုံးဖြစ်အောင်လုပ်လေဆာနဲ့အရေးဖြော်ပြီးတော့တကယ်လက်စွပ်လက်ဝေရဏပေါ့နော်အဲ့ဒါကိုတခါတည်းပုံဖော်ပြီးတော့ထုတ်ယူလိုက်လို့ရပါတယ်ဒါကဒီလက်ဝေရဏလုပ်ငန်းမှာပေါ့နော်နောက်တစ်ခုကလူသုံးကုန်ပစ္စည်းမှာအများဆုံးသုံးတာကတော့ကားပါပဲကားအင်ဂျင်ရဲ့ဘဲအစိတ်အပိုင်းကိုထုတ်ချင်တယ်လဲဆိုတဲ့ဟာကိုဒီ 3D ပုံနှိပ်လုပ်ငန်းနဲ့ဒီတတ်ထုကိုအရေးပြောပြီးတော့ကားအင်ဂျင်တစ်ခုလုံးကိုပုံစံလုပ်လို့ရပြီနောက်တစ်ခုကကားဒီဇိုင်းအရင်တော့ကမော်ဒိန်နဲ့လုပ်ယူပါတယ်ဒီဒီဇိုင်းကြီးတစ်ခုလုံးပေါ့နော်အခုတော့ကားဒီဇိုင်းတစ်ခုလုံးကိုကိုစိတ်ကြိုက်ကွန်ပျူတာပေါ်မှာဒီဇိုင်းဆွဲ 3D ပုံနှိပ်ပြီးပုံဖော်ကြည့်လိုက်လို့ရပါတယ်ဒီပုံနှိပ်ဆက်အိမ်မှာသုံးတဲ့ printer တစ်ခုကအခု100 200လောက်ပဲပေးရမယ်ဆိုလို့ရှိရင်အခုသူကဒေါ်လာ5000လောက်နော်1000 2000လောက်နဲ့တောင်မှသူတို့အခုအိမ်မှာကိုယ့်ဟာကိုယ်ဒီ plastic အစလေးတွေနဲ့ပေါ့နော်ပကံခွဲရောက်ကအစမိသားစုရဲ့ပုံကိုဖော်လို့ရပြီပေါ့နော်ဒီ 3D ပုံနှိပ်ဆက်ကလေးတွေပေါ်နေပါပြီ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်တွေပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရှင်နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်